ကချင်ပြည်နယ်အရှေ့မြောက်ဖက်ချီဝေမြို့နယ်ပန်ဝါဒေသကရေရှားတပ်တူရန်တန်ချိန်တသိန်း4000ကျော်ကို2019မေလက2021ဩဂုတ်လအထိတရုတ်ပြည်ကိုတင်ပို့ခဲ့ကြောင်းတရုတ်အကောက်ခွန်စီးရင်အရာသိရတယ်လို့လွန်ခဲ့တဲ့ဇန်နဝါရီလ18ရက်နေ့ထုတ်ကချင်ဝေ့စာဆောင်မှာဖော်ပြပါတယ်အမေရိကန်ဒေါ်လာတန်း1100ကျော်တန်ဖိုးရှိတာမို့မြန်မာအစိုးရပညာရေးအသုံးစရဲ့တဝက်ကျော်ဖြစ်နေပါလေ။မြေရှားလုပ်ငန်းကရတဲ့အကျိုးအမြတ်ကိုတော့တရုတ်ကုမ္ပဏီတွေနဲ့စစ်ကောင်စီလက်အောက်ခံကချင်နေကြဆောင်တပ်တူကရယူပါတယ်။မြေရှားတပ်တူရင်ထုတ်ယူတဲ့လုပ်ငန်းတစ်ခုမှာအနည်းဆုံးအလုပ်သမား40လောက်လိုပါတယ်။ဒီထဲမှာတရုတ်က15ယောက်ရှိပြီးကျန်းလူတွေဟာမြန်မာအလုပ်သမားတွေဖြစ်ပါတယ်။မြန်မာအလုပ်သမားတို့ကိုရွှေငွေ4500သုံးမို့ကြက်ငွေ100သိန်းလက်ကပေးတာမို့မြေရှားတပ်တူလုပ်ငန်းမှာအလုပ်လုပ်ချင်သူတွေများပါတယ်မြေရှားလုပ်ငန်းမှာအလုပ်လုပ်ချင်သူတွေဟာခြေဝေမြို့စစ်စင်းရေးဂိတ်မှာစောင့်ကြရကြောင်းဇန်နဝါရီလ14ရက်နေ့ထုတ် Peace Monitor စာဆောင်မှာဖော်ပြပါတယ်ပေါင်းဝါကိုတွားချင်သူများတဲ့အတွက်တပတ်မှာ120သာခြေဝေ4မိုင်ဂိတ်ကတွားခွင့်ပြုပါတယ်
ရေရှားတပ်တူရင်ထုတ်ယူတဲ့နေရာဟာစကုံတရင်ချုပ်ကန်တဲ့ကချင်နေသားဆောက်တပ်ရဲ့အထူးဒေသတစ်ဖြစ်ပါတယ်။ဆရာနာသိမိတဲ့နောက်ပိုင်းမှာရေရှားလုပ်ငန်းဟာအတားအဆီးမရှိတိုးပွားလာနေပါလေ။ရေရှားတပ်တူရင်ထုတ်ယူတဲ့အဆင့်တိုင်းမှာသဘာဝပတ်ဝန်းကျင်ပျက်စီးရပါတယ်။ပထမဦးစွာတောရှင်းရပြီးအနက်ပေ30ကျော်အထိကျင်းတူးရပါတယ်။နောက်ပိုင်းမှာတော့ကျင်းတဲ့ကိုအဆင့်နဲ့အခြားဓာတုဆေးရည်တွေလောင်းထည့်ပါတယ်။တပ်ပြူပြီးထွက်လာတဲ့နုနှစ်ရောင်ရေကိုပိုက်နဲ့ဆုပ်ယူပြီးမြေရှားရေတူလောင်ကန်နဲ့ထည့်ပါတယ်။ရေမစိတ်အောင်မိုးကဖြင့်ခင်းထားတဲ့တူလောင်ကန်မှာမြေရှားရေအနယ်ထိုင်တဲ့အခါအပေါ်ရန်ရေကြီးကိုပိုက်နဲ့ဆုပ်ထုတ်ပြီးအနယ်ကိုအချောက်ခံရပါတယ်။ချောက်သွားတဲ့အနယ်ဟာလေးလံတဲ့မြေရှားတပ်တူရိုင်းဖြစ်ပါတယ
်။စခုံတရင်ခေါင်းဆောင်နဲ့ကချင်မေကြားဆောင်တပ်ချုပ်ကိန်းနဲ့ပေါင်းဝါဒေသမှာမြေရှားထုတ်မှုအများဆုံးဖြစ်ပါလေ2015လောက်ကစပြီးမြေရှားလုပ်ငန်းတိုးပွားလာတာမို့ကောင်းကင်ယူတုဓာတ်ပုံကိုကြည့်ရင်မြေရှားရေ3လောင်းကန်100လောက်တွေ့နိုင်တယ်လို့လွန်ခဲ့တဲ့ဩဂုတ်လ3ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာဖော်ပြပါတယ် KAO ထိန်းချုပ်တဲ့မဲကြိုင်ရံဒေသမှာတော့မြေရှားရေ3လောင်းကန်တွေရှိတဲ့နေရာ၄နေရာကိုသာတွေ့ရတယ်လို့ဖော်ပြပါတယ်မြေရှားတပ်တူရိုင်းကိုတရုတ်တွေစိတ်တန်းရထုတ်ယူနေတာတင်ရှားပါတယ်အခုဆိုရင်ပါဝါမှာမြေရှားတူဖို့ဖို့နေရာကုန်ကန်ဤဖြစ်လာတဲ့အတွက်ခြေဝေနဲ့ဆော့တော်ပဲအထိမြေရှားလုတ်ကွက်တွေရောက်လာနိုင်လို့တဘာဝပတ်ဝန်းကျင်ပျက်စီးပြီးစိတ်ပြိုးရေးမလုံနိုင်ပါဘူးဒေသခံတွေကစိုးရိမ်နေကြပါတယ
်ပါဝါမြို့မှာကချင်နယ်ကြားစောက်တပ်ရဲ့ဌာနချုပ်အခြေစိုက်ပါတယ်မိခမြေကမ်းပေါ်မှာတည်ရှိတဲ့ခြေဝေမြို့ကနေမိုင်40လောက်ကွာဝေးပါတယ်။ဆောင်းရာသီမှာနှင်းထူထပ်ပြီးရေခဲတဲ့ဒေသဖြစ်ပါတယ်။ကချင်မျိုးနယ်စုဖြစ်တဲ့လာချိတ်လော်ဝော်ငော့ချမ်းနဲ့လီစုအများဆုံးနေထိုင်တဲ့တောင်ပေါ်မြို့လေးဖြစ်ပါတယ်။ယူနန်ပြည်နယ်ခြေဖွေမြို့နယ်ဝိုင်းမော်မြို့နယ်တွေနဲ့ပန်ဝါဟာထိစပ်နေပါတယ်။နေကြားစောက်တပ်13931ဟာခြေဖွေမြို့အရှိဘက်ဝေါ်ချုံးဒေသဖိမော်ကျေးရွာအနီးမှာစခန်းချပါတယ်။ပန်ဝါဒေသလှပြည်ကျေးရွာနီးမှာ13932နေသားသောတက်ရှိပြီးခြေဖွေမြို့နယ်ကံပိုက်တီဒေသကံခွန်ကျေးရွာနီးမှာတက်အမှတ်13933အခြေစိုက်ပါတယ်။စကုံတရင်နဲ့သူ့မိသားစုဝင်တွေတည်ထောင်တဲ့တပ်တူတွင်လုပ်ငန်းတွေကပဲမြေစားတပ်တူလုပ်ငန်းကိုလဝဲကြီးအုပ်ထားပါတယ
်။လွန်ခဲ့တဲ့35နှစ်ကတရုတ်ပြည်မှာဈေးကွက်စနစ်စတင်ခြင်း30ကကမ္ဘာစီးပွားရေးမှာမြေရှားတပ်တူကအလွန်အရေးပါလာလိမ့်မယ်လို့ခေါင်းဆောင်ကြီးဒန်ရှိုပင်ကပြောမှုပါတယ်အခုတော့ခင်မီစစ်သုံးတဲ့အရာသုံးပစ္စည်းထုတ်လို့ရမှာမြေရှားတပ်တူဟာမပါရင်မဖြစ်တဲ့အခြေအနေကိုရောက်လာပါတယ်ဒါပေမဲ့မြေရှားတပ်တူရင်ထုတ်လို့ရမှာသဘာဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်2010ပြည်လူနှစ်တွေမှာတရုတ်အစိုးရကစီကန်နီလန်းတွေတင်းကျပ်လာပါတယ်တရုတ်နိုင်ငံရရှိပြည်နယ်တစ်ခုလုံးမှာမြေရှားတပ်တူလုပ်ငန်းကြောင်ဖြစ်ပေါ်လာတဲ့ရင်းမြင်းရင်းများမှုကိုတတ်ဆင်အောင်လုပ်ရင်ဒေါ်လာသန်းပေါင်း9500ကျော်ကုန်ကြလိမ့်မယ်လို့တရုတ်အစိုးရကခန့်မှန်းပါတယ်စစ်ကောင်စီအာဏာမသိမ်းမီ2020မှာ ကချင်းပြည်နယ်ကမြေရှားတပ်တူတန်းချင်း3500ကျော်ကိုတင်သွင်းတယ်လို့တရုတ်အကောက်ခွန်စီးရင်မှာတွေ့ရကြောင်းမေလ4ရက်နေ့ထုတ် Asia Times မှာမနေ့ကဖော်ပြပါတယ်တရုတ်ပြည်ကိုတင်သွင်းတဲ့မြေရှားတပ်တူအကောက်ခွန်မှတ်တမ်းမှာမြန်မာပြည်ကတင်သွင်းတဲ့ပမာဏက80ရာခိုင်နှုန်းကအများဆုံးပါမလေးရှားက18ရာခိုင်နှုန်းဗီယက်နမ်က9ရာခိုင်နှုန်းတင်သွင်းပါတယ်ကမ္ဘာထုတ်လုပ်မှုမှာ40ရာခိုင်နှုန်းကမြန်မာပြည်ကဖြစ်ပေမဲ့သဘောဝပတ်ဝန်းကျင်ပျက်စီးတဲ့အတိုင်းအတာကိုမသိနိုင်သေးတဲ့ကြောင့်တင်ပြလိုက်ရပါတယ်ခင်ဗျာ